ရိုက်တာသတင်းတောင်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်ခုနှစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုနောက်ပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်အဖြစ်ယူဆသူတွေရှိသလိုအစိုးရအနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်ကိုသူတို့ကိုယ်တိုင်ကန့်သတ်လိုက်တဲ့လုပ်ရက်အဖြစ်ရှုမြင်သူတွေလည်းရှိပါတယ်။နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့ကြီးတွေရဲ့ထုတ်ပြန်ချက်တွေကိုတော့ကိုယ်စော်ဝင်းလှိုင်ကစူးစီးထားပါတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုသူတို့ပေါ်တင်ထားတဲ့အစိုးရလေးဝက်ချက်များဥပဒေပုံမှ31ဂငယ်နဲ့ရန်ကုန်မြို့ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်တနင်္လာနေ့မှာထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးလိုက်တာပါ။ရိုက်တာသတင်းဌာနရဲ့အက်ဒီတာချုပ်စတီဖင်ဂျေအက်ဒလာကတော့ဒီဆုံးဖြတ်ချက်ကိုပြစ်တင်ချုပ်ချလိုက်ပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအမြန်ဆုံးပြန်ပြင်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ
်။ This is a major step backward in Myanmar's transition to democracy.cannot be squared with the rule of law or
တရားသူကြီးရဲ့စီရင်ချက်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနောက်ပြန်ဆုတ်တဲ့အဓိကခြေလှမ်းဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထင်ဟပ်ပေါ်လွင်ခြင်းမရှိပါဘူးတရားသူကြီးရဲ့စီရင်ချက်ကိုမြန်မာအစိုးရကအမှန်ဖြစ်အောင်အရေးပေါ်ပြန်ပြင်ဆင်ပေးရမှာဖြစ်ပါတယ
်အလားတူပဲအမေရိကန်ခြေဆိုင် National Press Club နိုင်ငံသတင်းတောက်များအဖွဲ့ကလည်းအခုလို writer သတင်းတောက်နှစ်ဦးထောင်ဒဏ်ချခံရမှုကိုပြစ်တင်ရှုံချလိုက်ပြီးသူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ National Press Club ရဲ့ပြောခွင့်ရကက်တီကယ်လီကပြောပါတယ
် We think that a government whose top civilian leader knows firsthand what unjust confinement is like should act quickly to
မတရားဖမ်းဆီးထောင်ချခံရတဲ့အတွေ့အကြုံဟာဘယ်လောက်တရားမျှတမှုရှိသလဲဆိုတာကိုရဖက်ဆူရရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တူကိုရိုင်းကျုံတွေ့နားလေခန်းစားရပြီးဖြစ်တယ်လို့ကျမတို့ယုံကြည်တဲ့အတိုင်းဒီမတရားမှုကိုတရားနီလန့်ကြအောင်လုပ်ပြီးသတင်းတောက်တွေကိုပြန်လွှတ်ပေးဖို့သူ့အနေနဲ့ရည်ယူဆောင်ရွက်တင်ပါတယ်ဒီသတင်းတောက်တို့ဟာထောင်ကျောက်စင်ဖန်စီခံခဲ့ရတယ်သူတို့လိုက်နေတဲ့သတင်းတွေကိုလည်းအာဏာပိုင်တွေကဖုံးကွယ်ဖို့ကြိုးစားနေတယ်လို့ကျမတို့ယုံကြည်ပါတယ်ဒါကြောင့်လည်းခဏအမေရိကန်ပြည်ထောင်စုမှဒီကိစ္စနဲ့ပတ်သက်ပြီးလက်လောအမေရိကန်သတင်းတောက်တွေအနေနဲ့ဒီရိုက်တာသတင်းတောင်နှစ်ဦးရဲ့သတင်းတွေကိုတဆင့်ပြီးတဆင့်ဖြန့်ချိပေးနေပါတယ်။ဆိုရှယ်မီဒီယာတွေမှာသတင်းသမဂ္ဂအဖွဲ့ဝင်တွေရဲ့သတင်းတွေမှာနိုင်ငံတစ်ဖက်ရှိသတင်းတောက်တွေထံကိုလည်းပေးပို့ပြီးတော့ဖြန့်ချိထားပါတယ်။သတင်းတောက်တွေကိုထောင်ချနိုင်ပေမဲ့သတင်းလွတ်လပ်ခွင့်ကိုတော့နှုတ်ပိတ်လို့မရနိုင်ပါဘူး
။ဒီနှစ်အတွက် National Press Club ရဲ့နိုင်ငံတကာဂျွန်အော်ဘွန်ရှွန်သတင်းလွတ်လပ်ခွင့်စုကိုကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုချီးမြှင့်ထားခဲ့တာဖြစ်ပြီးသူတို့ကိုပြန်လွတ်ပေးခြင်းအပြင်ဒီနှစ်နိုဝင်ဘာလ29ရက်နေ့မှာကျင်းပမဲ့စုပွေးပွဲအခမ်းအနားကိုတက်ရောက်စုလက်ခံနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိတဲ့အတွက်စိတ်ပြည့်မိတဲ့အကြောင်းနဲ့မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်လမ်းစွန်းကိုရောက်သွားစေတဲ့လှုပ်ရအဖြစ်ယူဆလို့ရနိုင်ကြောင်းပြည်သူနိုင်ငံအခြေစိုက် RSF ခေါ်နယ်စီမချသတင်းတောက်များအဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဌာနအကြီးအကဲDaniel Booster ကလည်းပြောပါတယ
် This is a reminder of the worst time of the junta of Myanmar under the junta
တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံဆက်အာဏာရှင်အောက်မှာဖျက်ဆီးခဲ့ရတဲ့ကာလကိုပြန်ပြောင်းအမှတ်ရစေတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီနေရာမှာပြဿနာရှိနေတာကတိုင်းပြည်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံထားရသူတဦးဖြစ်တာနဲ့အညီသူ့အနေနဲ့ကျင့်ဝတ်ပိုင်းဆိုင်ရာသတင်းတော်နှစ်ဦးဘက်ကခုခံကာကွယ်ပြောဆိုသင့်ပါလျက်နဲ့ဘာမှမပြောခဲ့ပါဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်အင်မတန်စိတ်ပူစရာကောင်းပါတယ်။တရားရုံးရဲ့ဒီဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေစုံခမ်းတိုင်သွားပြီလားလို့ကျွန်တော်စိုးရိမ်မိပါတယ
်။နယူးယောက်မြို့အခြေစိုက် CPJ ခေါ်သတင်းသမားများကာကွယ်ဆောင်ရွက်ရေးအဖွဲ့ကလည်းမြန်မာတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးSteve Butler က VOE ကိုပြောပါတယ
် We strongly condemn the verdict. We believe the evidence that was presented to the court was very clear.
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ပြင်ထန်စွာကန့်ကွက်ပါတယ်။ရုံးတော်မှာတင်ပြထားတဲ့အထောက်အထားတွေကလည်းရှင်းနေပါတယ်။တကယ်တော့သူတို့ကိုဂွင်းလုံးကျလွတ်ပေးလိုက်တင်တာပါ။မြန်မာစစ်တပ်ကလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုဒီသတင်းတောက်နှစ်ယောက်ကရဲဝံ့ပြောင်မြောက်စွာဖော်ထုတ်ခဲ့ကြတာပါ။ဒါဟာနိုင်ငံရေးအရချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတာသိတာပါတယ်။မြန်မာစစ်တပ်ကဘာတွေလုပ်နေတယ်လဲဆိုတာကိုတခြားသတင်းတောက်တွေအနေနဲ့ဖော်ထုတ်ရေးသားခြင်းမပြုကြဖို့သတိပေးလိုက်တဲ့လောက်ရလဲဖြစ်ပါတယ်လို့စတီဘတ်လာကပြောတော်တာပါသတင်းတောက်နှစ်ဦးပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေဟာပြင်းထန်လွန်ကြောင်းလဲစတီဘတ်လာကပြောပါတယ်လက်ရှိအယတအစိုးရလက်ထက်ကသတင်းလွတ်လပ်ခွင့်အခြေအနေဟာအယတတစ်ပိုင်းစစ်အစိုးရတစ်ပိုင်းလို့ခေါ်ဆိုကြတဲ့သမရဦးသိန်းစင်အစိုးရလက်ထက်ကအခြေအနေတဲ့ပိုဆိုးလာနေတာကိုတွေ့ရတယ်လို့ BMA ခေါ်မြန်မာသတင်းသမဂ္ဂအဖွဲ့ဥက္ကဋ္ဌ ဥမမောင်မြင့်ကလည်းပြောပါတယ
်အခုဆိုရင်ကျွန်တော်တို့လက်ရှိရသားအစိုးရလက်ထက်မှာရှိတဲ့အတင်းလွတ်လပ်ခွင့်အခြေအနေဟာဒီဥသိမ်းစင်အစိုးရလက်ထက်တော့ရှိခဲ့တဲ့အတင်းလွတ်လပ်ခွင့်အခြေအနေလောက်တောင်မှမရှိတော့တာကိုကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအပေါ်နိုင်ငံတကာမြို့ထားခဲ့တဲ့ညှိနှိုင်းချက်ဟာလည်းပဲတဖြည်းဖြည်းနဲ့မင်းမိန်လာတာတွေ့ရတယ်အထူးသဖြင့်ဒီရခိုင်ရေးခင်းဖြစ်ပြီးတဲ့နောက်လူခွင့်ရေးဖောက်ဖျက်မှုတွေကိုဒီရသားအစိုးရကဘာမှမတတ်နိုင်မဲနဲ့လက်ပိုက်ကြည့်နေရတဲ့အနေအားဒီလုံလုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးဖောက်ဖျက်မှုတွေကိုရသားအစိုးရလက်ပိုက်ကြည့်နေရတဲ့သဘောရှိတယ်နောက်ပြီးတော့တချို့တချို့သောအစိတ်ပိုင်းတွေမှာဒီရသားအစိုးရကဒီစစ်တပ်ရဲ့လေတံမျိုးကိုလိုက်ပြီးတော့ပြောတဲ့စကားမျိုးတွေလည်းပဲဟာရှိခဲ့တာကိုကျွန်တော်တို့တွေ့ရတယ်ဒါတွေဟာနိုင်ငံတကာအလဲမှာမြန်မာရဲ့အကုန်သိခါကိုထိခိုက်စေတယ်အခုလိုမျိုးဒီအင်းနိုင်ရောကိစ္စနဲ့ပတ်သက်ပြီးတော့သတင်းအမှန်ကိုအတိအကျပေါ်ထုတ်ခဲ့တဲ့သတင်းတောက်တွေကိုနှိရှေထောင်နှံချပြီးတော့ပြစ်ပေးတယ်ဆိုတဲ့ကိစ္စဟာဒီမြန်မာအရသာအစိုးရနိုင်ငံတကာရဲ့အမြင်ဟာပို့ပြီးတော့တော့မှဒီမကြည်မလင်ဖြစ်လာမယ်ဒီအစိုးရရဲ့အကုန်သိခါလည်းပဲအများကြီးထိခိုက်လာနိုင်မယ်လို့ကျွန်တော်တို့ဆက်ပါရခင်ဗျာ
ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမြမအစိုးရတရားရုံးကအခုလိုပြစ်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ် One Infra လို့ခေါ်တဲ့ကမ္ဘာသတင်းစာများအဖွဲ့နဲ့သတင်းစာထုတ်ဝေသူများအဖွဲ့ World Editors Forum လို့ခေါ်တဲ့ကမ္ဘာအက်ဒီတာများအဖွဲ့ Journalists Union ကမ္ဘာသတင်းတောက်များသမဂ္ဂတို့အပြင် Al Jazeera သတင်းဌာနတို့ကလည်းပြစ်တင်ရှုံချကြောင်းမနေ့ကကြေညာချက်တွေအသေးအထိထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ